တောတာရှင်များရှင်2023ခုနှစ်အတွက်ပေးတဲ့မြန်မာရုပ်ရှင်ထူးချွန်စုအခမ်းအနားကိုဒီကနေ့ရန်ကုန်မြို့မှာကျင်းပခဲ့တာပါရုပ်ရှင်ပရိသတ်တွေခန့်မှန်းထားတဲ့မင်းသားမင်းသမီးနဲ့ဒါရိုက်တာတွေထူးချွန်စုတွေစုခုနိုင်ခဲ့တဲ့နေ့လို့ပြောရမှာပါအရင်ပြန်ကြားရေးဝန်ကြီးဌာနကကျင်းပပေးတဲ့အကယ်ဒမီပေးပွဲကိုဒီနေ့မှာမြန်မာနိုင်ငံရုပ်ရှင်အစည်းအရုံးကတီချာလွတ်လွတ်လပ်လပ်ကျင်းပခွင့်ရခဲ့တာလည်းဖြစ်ပါတယ်အပြည့်စုံကတော့ဒီပွဲကိုစောင့်ကြည့်သတင်းရယူထားတဲ့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုအောင်ရဲမောင်မောင်ကပြောပြမှာပါ
ကြားခဲ့ရတဲ့အတန်တွေကတော့ဒီနေ့ Academy စူပေးပွဲမှာရုပ်ရှင်အစည်းအရုံးကအသစ်ရေးဆက်ပြီးတော့မြန်မာရုပ်ရှင်ရဒုအဆက်ဆက်ကိုဖော်ကျူးထားတဲ့သတင်းတန်လေးပါ2014ခုနှစ်ဒီဇင်ဘာလမှာကျင်းပခဲ့တဲ့2013ခုနှစ်အတွက်အကောင်းဆုံးရုပ်ရှင်အကယ်ဒမီစုပေးပွဲအခမ်းအနားဟာအရင်နှစ်တွေကနဲ့မတူဘဲနဲ့ခဏခဏကျင်းပခဲ့တာကိုတွေ့ရပါတယ်။ဘာကြောင့်လဲဆိုတော့ဒီနေ့ဟာအစိုးရပညာရေးဝန်ကြီးဌာနလက်အောက်ကကျင်းပခဲ့တဲ့အကယ်ဒမီပေးပွဲကိုမြန်မာရုပ်ရှင်စီယုံကသူ့အစီအစဉ်နဲ့လွတ်လွတ်လပ်လပ်ကျင်းပနိုင်ခဲ့တာကြောင့်လည်းဖြစ်ပါတယ်။ဒီနေ့အကယ်ဒမီပေးပွဲဟာဆိုရင်နေစင်းရဲ့ဇက်ကားကလွှမ်းမိုးခဲ့တယ်လို့ပဲပြောရမှာပါ။တခါမှအကယ်ဒမီမရရှိဘူးသေးတဲ့ဒါရိုက်တာဝိုင်းကလည်းဒါရိုက်တာစုနဲ့အကယ်ဒမီစုကိုစုခူးနိုင်ခဲ့ပါတယ်
။တခါတော့ဇော်ကားကနေဒီကားမှဥပဝအကယ်ဒမီရာတော့ကစကားလေးတစ်ခုပဲကျွန်တော်ပြန်ပြောခြင်းပါတယ် Why Academy ရပါပြီသူပြတဲ့ကောကတော့ကျွန်တော်ရဲ့လုံးဆရာဖြစ်တဲ့ဥကျော်ရဲ့ Academy ကပြောတဲ့စကားပါလူသားအလုံးကိုကျေးဇူးတင်ပါတယ
် Driver Wine ပြောဆိုသွားတဲ့စကားတန်တချို့ပါအကယ်ဒမီပေးပွဲမှာအရေးပါတဲ့အမျိုးသားဇက်ဆောင်စုကိုတော့နေစင်ရဲ့ဇက်ကားနဲ့ပီတီဦးကရရှိခဲ့တယ်လို့အမျိုးသမီးဇက်ဆောင်စုကိုတော့နေစင်ရဲ့ဇက်ကားနဲ့ပဲဝမ်မုံရွှေကြီးကစုခူးခဲ့တာပါပီတီဦးတို့တော့ဒီကနေ့ကသူ့အတွက်၃ချိန်မြောက်အကယ်ဒမီစုလည်းဖြစ်ပါတယ
်ဒီလိုနေရာမျိုးကိုကျွန်တော်တက်လှမ်းခံဖို့အတွက်ကျွန်တော်ဖြတ်တန်းခဲ့ရတဲ့လမ်းကြောင်းဟာမချုံးမွေးခဲ့ပါဘူးကျွန်တော်နှစ်ပေါင်းများစွာအချိန်တွေအများကြီးပေးခဲ့ရတယ်ဒုက္ခတုခတွေအများကြီးကြုံခဲ့ရတယ်စိတ်တက်ကြခဲ့ရတဲ့အချိန်တွေညည့်ရကြလောက်တဲ့အချိန်ကိုကျွန်တော်အားငယ်ခဲ့ရတဲ့အချိန်လေးကျွန်တော်ပြောမှာအများကြီးပါပဲအဲ့လိုအချိန်လေးအများကြီးကိုဖြတ်ကျော်ပြီးတော့ဒီနေ့လိုဒီလိုနေမျိုးလေးတစ်ခုကိုရောက်လာအောင်ကျွန်တော်ဖြတ်တန်းခဲ့တဲ့လမ်းကြောင်းတစ်လျှောက်မှာကျွန်တော်ကျေးဇူးတင်ရမယ့်သူတွေကအများကြီးပါသူတို့တွေအားလုံးကိုကျွန်တော်ဒီနေ့တော့ကျေးဇူးတင်စကားပြောပြရစီ
ပြည်သူပြောဆိုသွားတဲ့စကားတန်တချို့ပါအမျိုးသမီးဆက်ဆောင်စုကတော့ဝိုင်းရဲ့မင်းသမီးကြီးတွေအကယ်ဒမီစီးရင်ပေါက်နေတဲ့ကြားကဝိုင်းရဲ့တယောက်ဆောင်မဟုတ်တဲ့ဝင်းမုံရွှေကစုခုခဲ့တာပါပြမအောင်ဆုံးအကယ်ဒမီစုဖြစ်တယ်လို့မမျှော်လင့်မဲ့ရရှိခဲ့တဲ့စုတစုပြည်သက်ကပေးတဲ့စုလို့လည်းဝုံမုံရွှေကပြောခဲ့ပါတယ
်ကေယံပြောနေပါတယ်အဲ့လိုပဲကိပြည်သက်တွေအားလုံးလည်းပြောနေမယ်လို့ယုံကြည်ပါတယ်အခုဒီစုကိုရတာကိပြည်သက်တွေပေးတဲ့မေတ္တာနဲ့ဆုတောင်းပေးကြလို့ဒီစုကိုရတာလို့ယုံကြည်ပါတယ်ရှင်ကျေးဇူးတင်ထိုက်တဲ့သူတွေကိုကျေးဇူးတင်ပါတယ်ရှင်ကဲဆက်ပြီးတော့調査ပါအောင်မယ်လို့ဆက်ပြီးတော့အားပေးပါအောင်လို့ပြောချင်ပါတယ်ကျေးဇူးအများကြီးတင်ပါတယ်ရှင်ကဲဒီနေ့အရင်ပြောပါရစေ
ဒီကနေ့မြန်မာရုပ်ရှင်ထူးချွန်စုပေးပွဲအခမ်းအနားနဲ့ပတ်သက်ပြီးတော့အသွင်စမ်းမြင်စမ်းတွေကိုမြင်တွေ့ခဲ့ရတယ်လို့မြန်မာရုပ်ရှင်အစည်းအရုံးရဲ့ကြိုးပမ်းမှုတွေကိုတော့အတိအမှတ်ပြုရမယ်လို့ဗိုလ်တော်မြို့နယ်မှာနေထိုင်တဲ့ရုပ်ရှင်ပရိသတ်မဆန္နာကပြောပါတယ
်ဒီပြန်ကြားရေးအောက်ကနေသွားပြီးတော့ကျင်းပခဲ့တဲ့ဒီပွဲနဲ့ဒီနေ့ပေါ့နော်တို့ဒီရုပ်ရှင်အစည်းအရုံးကနေပြီးတော့ဦးစီးဦးဆောင်လုတ်တဲ့ပွဲကတော့တော်တော်ယူတည်တာကတော့ခွဲထွက်သွားတယ်ပေါ့နော်။နောက်အဓိကအပြင်းအဆင်ထက်သွင်းထားတဲ့အစီအစဉ်တွေကအဆပေါ့နော်။ပြောင်းလဲသွားတယ်။အရင်တော့ကနေတော့မတူတော့ဘူးပေါ့နော်။အဲ့ဒါတော့လက်ခံပါတယ်
။2013ခုနှစ်အကယ်ဒမီစုပေးပွဲအခမ်းအနားမှာရုပ်ရှင်နဲ့ပတ်သက်တဲ့အခြားအတတ်ပညာစုတွေကိုတော့တိကီတာနဲ့ပတ်သက်ပြီးကျဲစင်မော်ကွန်းဇက်ကားနဲ့ဆန်နီယာတင်ဝင်းလိုက်အမျိုးသားဇက်ပို့စုကိုတော့နေစင်ရင်ဇက်ကားနဲ့မင်းဦးအမျိုးသမီးဇက်ပို့စုကိုတော့စုံပြူဇက်ကားနဲ့ခိုင်တင်းကြီးတို့ကစုခုခဲ့တာလည်းဖြစ်ပါတယ်။ဒီနေ့2013ခုနှစ်အတွက်အကယ်ဒမီစုပေးပွဲမှာတော့အကောင်းဆုံးဇက်ကားစုကိုပေးရတာမျိုးမရှိခဲ့ပါဘူးအကယ်ဒမီထူးချွန်စုပေးပွဲအခမ်းအနားကိုဒုတိယသမ္မတဒေါက်တာဆိုင်းမောက်ခန်တက်ရောက်ခဲ့ပြီးတော့သမ္မတရုံးဝန်ကြီးတွေဖြစ်တဲ့ဦးအောင်မင်းဦးစိုးသိန်းရန်ကုန်တိုင်းဝန်ကြီးချုပ်နဲ့မြို့တော်ဝန်တို့လည်းတက်ရောက်ခဲ့တာကိုတွေ့ရပါတယ်ခင်ဗျ